မကွေးမြို့ကရွှေမြန်မင်းသမီးကေတီဗီမီလောင်ပြီးလူတီဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပန်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆေးနေပြီးဂျာဇာကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါတယ်။မကွေးတိုင်းအတွင်းကေတီဗီဆိုင်လုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတင်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။မကွေးတိုင်းမကွေးမြို့မြင်သာရက်ွက်တစ္ဆာလန်းနဲ့29လမ်းထောင်မှာရှိတဲ့ရွှေမြမင်းသမီး KTV ခါရာအိုကေဆိုင်မှာစစ်စစ်အလွန်ကြုံသုံးဆဲပြီးလျှက်စစ်ကြိုးတွေအပူလွန်ရာကဤပီလာနှစ်ရက်နေညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါတယ်။မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသားဌာနကမိသားကားတွေနဲ့ရေတဲကားတွေကမ္ဘောဇာဖောင်ဒေးရှင်းကရေတဲကားတွေနဲ့မင်းမှုမြို့နယ်ကမိသားကားတွေပါစုပေါင်းစနစီလောက်သွားရောက်မီးငိမ့်တက်ခဲ့တာကြောင့်တနအီအတွင်းမီးစွေကျိုးသွားခဲ့ပါတယ်။ဒါပေမဲ့ခါရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထိန်ကြီးမြုပ်တွေကိုမီးအ мян ဆွဲလောင်တာကတွက်ပြေးခြင်းမရပဲအသက်တည်ဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမီးသက်ဦးစီးဌာနကပြောပါတယ်။ရှင်မြမင်းသမီး KTV မီးလောင်တည်ဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝန်တန်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပန်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမူသူရဲမှုစင်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ်
။ရက်တူပါလား။တာမန်ပဲအခုလုံခဲ့တာနော်။ဒီလုံခဲ့ပြီးတော့ဒီကဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံပါတယ်။ဆိုင်မှာဆိုင်ဝင်တိုင်းတွေနော်။ဆိုင်ဝင်တိုင်းယူတာပေါ်မှုပေါ့။မီးမီးပြီးတော့မီးမီးကြက်တယ်နော်။ဒီကကယူတာပေါ်မှု။နောက်အမျိုးသမီးနှစ်ဦးပေါ့နော်။အဲ့လိုမျိုးကျွန်တော်ကျန်းမာဖို့ပြည့်ပြည့်ရှိပါတယ်။နောက်ဆိုင်ပိုင်ချင်းဦးရဲညို့ပေါ့။သွားရောလေရက်သားမှာဟုတ်ရဲ့ခါးလိုက်ဖြစ်တယ်ဆိုတာ
KTV ဆိုင်ပိုင်ရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဇကြီးပုံမှန်285မြင်းဆောင်304ကာကြီးနဲ့မကွေးမြို့မှာရဲစခန်းမှာအမှုဖွင့်ထားကြောင်းလည်းသိရပါတယ် KTV ကာရာအိုကေဆိုင်မှာအခုလိုလူတေဆုံးရတဲ့အထိမီးလောင်မှုဖြစ်ပွားခဲ့တာကြောင့်နောက်မှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်မျိုးထားရှိလာအောင်လှုပ်ဆောင်တင်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ်
ကျွန်တော်တို့မြို့မှာလာဟိုကျွန်တော်ကြည့်တော့ကမီးလောင်လို့လူပေးတာဒါပထမဆုံးအကျဉ်းကြီးအခုဒီမဲ့ဘာပဲဖြစ်လို့ဗျာဘုံဘုံကဲဘုံနေဘုံထဲမှာအစအရရလူပြောင်းရမလဲဘလူပြင်ရမလဲလုံနေရတဲ့အချိန်ကမျိုးမှာဟိုဒါမျိုးဖြစ်တော့ဖြစ်သွားတာကိုဖြစ်ရင်ဒါဟာသင်္ကန်းစာယူနောင်မဖြစ်ဖို့ဒါနောင်ဘလူမဖြစ်အောင်လုပ်မလဲပေါ့အဲဒီတော့အဲ့ဒီအပေါ်နေပြီးတော့ဘလူလုံးမလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနေတယ်လို့ထင်တယ်
ရှင်မြမင်းသမီး KTV ဆိုင်အတွက်ဖိုင်လုပ်ငန်းလိုင်စင်ရောရင်မျိုးလိုင်စင်နှမျိုးစလုံးမှာရရှိထားတာပါမြန်မာနိုင်ငံမှာ KTV ကာရာအိုကေဆိုင်လုပ်ကင်သူအများစုဟာအရင်စီအစိုးရလက်ထက်ကအာဏာပိုင်တွေနဲ့နှီးစပ်သူတွေဖြစ်တယ်လို့ဆိုပါတယ်ဒီအမှုကိုလေးလာစစ်ဆေးဖို့အတွက်နေပြည်တော် CID ဟူကင်းရဲတပ်ဖွဲ့တစ်ဖွဲ့လည်းဤပြည်က3ရက်နေမှာမကွေးမြို့ကိုရောက်ရှိနေပါတယ်မကွေးမြို့ KTV မီးလောင်ကျွမ်းမှုအတွင်းအနည်းဆုံးအမျိုးသား15ဦးနဲ့အမျိုးသမီး5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ